မြန်မာနိုင်ငံဟာငွေကြေးဆိုင်ရာပြစ်မှုနဲ့ငွေမဲခွာချမှုတိုက်ဖျက်ရေးမဟာဗျူဟာကြကြဆောင်ရွက်ချက်တွေမှာချုပ်ရင်းအားနည်းမှုတွေရှိနေတဲ့နိုင်ငံအဖြစ်ပြင်သစ်နိုင်ငံပါရီမြို့အခြေစိုက်ငွေကြေးဆိုင်ရာစောင့်ကြည့်အဖွဲ့ FATF ကထုတ်ပြန်တဲ့စာရင်းထဲမှာပါနေပါတယ်။မြန်မာနိုင်ငံအနေနဲ့အဲ့ဒီစာရင်းကနေပြစ်ဖျက်နိုင်ဖို့အတွက်ရာတိုင်းပြည်ရဲ့ငွေမဲခွာချမှုစနစ်ထိရောက်ရောက်ရှိတဲ့ဆိုတာကိုပြသဖို့လာမယ့်အစိုးရတဲ့အနေနဲ့လှုပ်ဆောင်စရာတွေအများကြီးရှိတယ်လို့ငွေကြေးစီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့ Gulf Risk ကပြောပါတယ်။ဒီအကြောင်းကိုတော့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မမြင့်မြင့်ခန်ကအပြည့်စုံတင်ပြပါမယ်ရှင်
။လာမယ့်2019မှာမြန်မာနိုင်ငံဟာငွေမဲခွာချမှုနဲ့အကြမ်းဖက်မှုတွေအပေါ်ငွေကြေးထောက်ပံ့မှုတိုက်ဖျက်ရေးအတွက်ချမှတ်ထားတဲ့အပြည့်အစုံဆိုင်ရာစံနှုန်းတွေကိုလိုက်နာဆောင်ရွက်တာရှိမရှိတိကျလွတ်လပ်တဲ့အကဲဖြတ်သုံးသပ်မှုခံယူရမှာဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့ငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့စံနှုန်းတွေကိုလက်တွေ့မှာတကယ်လိုက်နာမယ်ဆိုရင်ငွေမဲခွာချမှုဆိုင်ရာနံပါတ်ပြက်စည်းရင်းကနေထွက်နိုင်ဖို့အခွင့်အရေးရှိမယ်လို့ငွေကြေးစီမံခန့်ခွဲမှုဆိုင်ရာအကြံပေးအဖွဲ့ Gabris ရဲ့ပြောရေးဆိုခွင့်ရှိသူ Nicholas Lemwagan ကပြောပါတယ
် Strategic deficiencies is the wording of the FATF.
မဟာဗျူဟာကျတဲ့အာဏာချက်တွေဆိုတဲ့အသုံးအနှုန်းကငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့အများပြည်သူသိအောင်ကြေညာတဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါမြန်မာပြည်နေနဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးစနစ်မှာအခုလိုမဟာဗျူဟာကျတဲ့အာဏာချက်တွေကိုကျော်လွှားနိုင်ဖို့အတွက်ဆိုရင် FATF နဲ့အတူတူအကောင့်ထယ်ဖော်ရမယ့်လုပ်ငန်းစဉ်ဆိုတာရှိပါတယ်ငွေကြေးခွာချမှုတိုက်ဖျက်ရေးစနစ်အားနည်းတဲ့နိုင်ငံကအစိုးရမှမျိုးသားအဆင့်မဟာဗျူဟာစီစဉ်ဆိုတာရှိရပါတယ်ဒါကြောင့်လဲဆိုတော့ဒါကငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ရဲ့အပြည်ပြည်ဆိုင်ရာစံနှုန်းတွေနဲ့ကိုက်ညီဖို့အတွက်အရေးကြီးတာကြောင့်ပါ
မြန်မာနိုင်ငံအနေနဲ့ငွေမဲခွာချမှုနဲ့အကြမ်းဖက်မှုအပေါ်ငွေကြေးထောက်ပံ့မှုကိုတိုက်ဖျက်ဖို့အတွက်ကျေပြက်တဲ့ဥပဒေမူပေါင်းတရမဖြစ်မနေရှိဖို့လိုပြီးငွေပြူကနေငွေမဲဖြစ်ပြောင်းတာကိုတားဆီးနိုင်ဖို့တောင့်တင်းခိုင်မာတဲ့အစီအမံတွေဖြင့်စီးပွားရေးလုပ်ငန်းတွေအနေနဲ့ဥပဒေကိုလေးစားလိုက်နာမှုရှိစေဖို့အားကောင်းတဲ့အစီအမံတွေလည်းရှိရမှာဖြစ်ပါတယ်အရင်ကတော့မြန်မာပြည်ရဲ့ဗန်လုပ်ငန်းမှာငွေမဲခွာချတဲ့ဖြစ်ရပ်တွေအများကြီးရှိခဲ့ပြီးဘိန်းရာစာအဖြစ်နာမည်ထွက်ခဲ့တဲ့ဥဟိုက်ထွန်းရဲ့အာရှဒနာဘဏ်၊ရှမ်းတရုတ်ဥနယ်ဥကြုံဝင်းတီထောင်နဲ့မေဖလာဝါဘဏ်နဲ့ဝါလက်နက်ကိုင်နဲ့အဆက်တွေရှိတယ်လို့နာမည်ထွက်ခဲ့တဲ့ဥတင်စိန်တီထောင်နဲ့ Universal ဘဏ်တွေပါဝင်ပါတယ်။ဒီကနေ့အချိန်မှာတော့မြန်မာပြည်အပါဝင်နိုင်ငံတကာမှငွေမဲတွေကိုအိမ်ချမ်းမြေလုပ်ငန်းမှာအများဆုံးခွာချမှုဖြစ်တယ်လို့ Gabris က Nicholas Lemwagan ကအခုလိုပြောပါတယ
်
ငွေကြေးခွာချမှုတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံအနေနဲ့ National Risk Assessment လို့ခေါ်တဲ့အမျိုးသားအဆင့် NRA ဖြစ်နိုင်ခြေအကဲဖြတ်ခြင်းလုပ်ငန်းစဉ်ကိုလှုပ်ဆောင်နေပါတယ်။ဒါကဘယ်ကဏ္ဍမှာငွေကြေးခွာချမှုတွေအဖြစ်များသလဲဆိုတာစမ်းသပ်နိုင်ဖို့အတွက် FATF ရဲ့တတ်မှတ်ထားတဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဆိုင်ရာအစီအမံတွေထဲမှာပါဝင်လို့ပါပဲ။မြန်မာနိုင်ငံနဲ့မကဘဲနဲ့နိုင်ငံတကာမှာလည်းဘယ်ကဏ္ဍမှာငွေကြေးခွာချမှုဖြစ်နိုင်ခြေများသလဲဆိုတာကိုပြောရရင်အိမ်ချမ်းမြေလုပ်ငန်းကအဓိကပါ။ဒါကြောင့်ငွေကြေးခွာချမှုဖြစ်နိုင်ခြေရှိတဲ့အင်ချမ်းမြေလုပ်ငန်းတွေကိုကြီးကြပ်ထိန်းသိမ်းရေးလုပ်ဖို့တော်တော်လိုအပ်တာဖြစ်ပါတယ်။
သမရဦးသိန်းစိန်အစိုးရလက်ထက်2014မတ်လမှာငွေကြေးခွာချမှုတိုက်ဖျက်ရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးပြည်ထရေးဝန်ကြီးဌာနအနေနဲ့15ဦးပါဝင်တဲ့ငွေကြေးခွာချမှုတိုက်ဖျက်ရေးဗဟိုဘုတ်အဖွဲ့ကိုလည်း2014ဩဂတ်လမှာဖွဲ့စည်းခဲ့သလိုဖမ်းဆီးရမိတဲ့ငွေကြေးခွာချမှုစုစုပေါင်း49မှုရှိပါတယ်။ငွေကြေးဆိုင်ရာလှုပ်ရှားရေးတပ်ဖွဲ့ FATF ထဲမှာပါဝင်တဲ့အာရှပစိဖိတ်ဒေသငွေကြေးခွာချမှုတိုက်ဖျက်ရေး EBG အဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာပြည်အနေနဲ့ FATF စံနှုန်းတွေကိုလိုက်နာကျင့်သုံးမယ်ဆိုပြီးကတိပြုထားရတာလည်းဖြစ်ပါလိမ့်ရှင်